ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲ၃နှစ်နီးပါးကြာလာတဲ့အချိန်မှာလက်နက်မျိုးစုံကိုတိုးမြှင့်အသုံးပြုလာနေတဲ့အပေါ်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအဆူဆူရင်နေကြောင်းသူ့အဆိုအသက်မှာအမျိုးသားလူညုံရေးအကြံပေးဖြစ်အဆိုပြုခံထားရတဲ့မိုက်ကယ်ဝဲလ်စ်ကပြောကြားလိုက်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေမှာရုရှားတပ်ဖွဲ့တွေရှေ့မတွန်းနိုင်အောင်လက်ရှိသမ္မတဂျိုးဘိုင်ဒန်အဆိုအရကယူကရိန်းကိုမြေမြုံပိုင်းနဲ့အသုံးပြုခွင့်ပေးလိုက်တာဟာပထမကမ္ဘာစစ်တုန်းကအခြေအနေတွေနဲ့အလားတရန်တူနေတယ်လို့လက်ရှိဖလော်ရီဒါပြည်နယ်ကိုစားပြုလွတ်တော်အမတ်တဦးဖြစ်တဲ့မိုက်ကယ်ဝဲလ်စ်ကမနေ့တနင်္ဂနွေနေ့ကပြောပါတယ်ယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့ဆုံးဖြတ်ချက်တွေဟာစစ်ပွဲဆုံးသတ်ရေးကိုဥတီစေတဲ့ဘောင်းအတွင်းကပဲဖြစ်တင်တယ်လို့လည်းသူကပြောပါတယ်ယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေအကြားအဓိကတိုက်ပွဲတွေဖြစ်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသပြောင်းလဲလာနေတဲ့စစ်ပွဲအခြေအနေကြောင့်အမေရိကန်ကမြေမြုံပိုင်းနဲ့ယူကရိန်းကိုပို့ပေးမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြီးခဲ့တဲ့သတင်းပတ်တွင်းမှာပြောခဲ့တာပါရုရှားဘက်ကတင်ကားတွေအစားစစ်သားတွေကထိုးစစ်ကိုရှေ့ဆုံးကနေဥဆောင်ဖော်ဆောင်နေတဲ့အတွက်ဒါကိုဟန်တားနိုင်ဖို့ယူကရိန်းအနေနဲ့မြေမြုံပိုင်းလိုထိရောက်တဲ့လက်နက်တွေလိုအပ်တယ်လို့ဝန်ကြီး Austin ကပြောပါတယ်ခင်ဗျ